နယ်သာလန်နိုင်ငံဒီဟိတ်ကနိုင်ငံတကာတရားရုံး ICJ မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်စုကြည်ကမြန်မာစစ်တပ်ရဲ့လုပ်ရက်တွေအပေါ်ခုခံပြောဆိုမဲ့အရေးအပေါ်စိုးရိမ်မကင်ဖြစ်ကြောင်းအမေရိကန်အချက်လွတ်တော်အမတ်တွေကပြောဆိုလိုက်ပါတယ်။ Illinois ပြည်နယ်ကိုစားပြုဒီမိုကရက်အချက်လွတ်တော်အမတ်ဒစ်ခ်ဒါဘင်နဲ့ Tennessee ပြည်နယ်က Republican အချက်လွတ်တော်အမတ်မာရှာဘလက်ဘန်တို့ဦးဆောင်တဲ့ပါတီကြီးနှစ်ရက်ကအထက်လွှတ်တော်အမတ်အဖွဲ့တခုကပြောဆိုလိုက်တာပါ။ရိုဟင်ဂျာတွေအပေါ်မျိုးသုံးတပ်ဖြတ်မှုကျူးလွန်တဲ့ဆိုတဲ့ဆွဆွဲချက်နဲ့ဂမ်ဘီယာနိုင်ငံကမြန်မာကို ICJ မှာအမှုဖွင့်ထားတာဖြစ်ပြီးဒီကနေ့မှာစတင်ကြန့်လာဖို့ရှိနေချိန်မှာပဲအမေရိကန်အထက်လွှတ်တော်အမတ်တို့ကအခုလိုပြောဆိုတာဖြစ်ပါလေ။ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့တွေ့ရှိချက်တွေကိုထောက်ပြပြီးစစ်တပ်ဟာမျိုးသုံးတပ်ဖြတ်မှုလုပ်ရက်တွေလုပ်ခဲ့ပုံရတယ်လို့လဲအထက်လွတ်တော်အမတ်တွေရဲ့ကြီးညာချက်မှာဖော်ပြပါတယ်မြန်မာနိုင်ငံတွင်းကရိုဟင်ဂျာတွေနဲ့တခြားတိုင်းရင်းသားလူနည်းစုတွေအပေါ်မှာဆက်ဆုပ်ဖွဲ့နဲ့မျိုးဖြုတ်ရှင်းလင်းမှုရာဆွင့်မှုတွေကိုကျူးလွန်ခဲ့တာရှင်းလင်းကြောင်းဒီလုပ်ရက်တွေကိုဒီဟိတ်မှာဒေါက်ဆန်းစုကြည်ကကာကွယ်မယ်ဆိုရင်တော့နှိမ့်ဆက်ညှဉ်းပန်းမှုနဲ့အကြမ်းဖက်မှုတွေအတွေ့မကြုံစဘူးထူးချေချက်ဖြစ်သွားမှာဖြစ်ကြောင်းဒီအစားဒေါအောင်ဆန်းစုကြည်အနေနဲ့ ICJ နိုင်ငံတကာတရားရုံးနဲ့အပြည့်အဝပူးပေါင်းဆောင်ရွက်မယ်ဆိုရင်တော့ဒီဆောင်ရွက်ချက်ဟာဆိုရင်မြန်မာပြည်သူအလုံးရဲ့လူအခွင့်ရေးအတွက်အထောက်အပံ့ဖြစ်စေမှာဖြစ်ပြီးတာဝန်ယူမှုတာဝန်ခံမှုအတွက်လည်းအကျိုးရှိစေမယ်လို့အထက်လွှတ်တော်အမတ်ဒါဘင်ကပြောပါတယ် Republican အထက်လွှတ်တော်အမတ် Blackburn ကလည်းဒေါအောင်ဆန်းစုကြည်အနေနဲ့စစ်တပ်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်နိုင်ငံတကာအဝန်အဝိုင်းမှာစစ်တပ်ကိုကာကွယ်မပေးဖို့အဲ့ဒီအစားမြန်မာနိုင်ငံဒီမိုကရေစီရဲ့အတွက်ရည်တည်ဖို့တိုက်တွန်းထားပါတယ်။အခုလိုတိုက်တွန်းထားတဲ့အထက်လွှတ်တော်အမတ်ဒစ်ဒါဘယ်နဲ့ဘလက်ဘွန်တို့နဲ့အတူအထက်လွှတ်တော်အမတ်တွေဖြစ်ကြတဲ့တမ်မီ ဘောဒရင်၊ ဘရိုင်ယန်ရှတ်၊ဂျက်မာဂလီ၊ခရစ်ပန်ဟော်လန်၊ဘော့ဂက်စီ၊ဘင်ကာဒင်၊ရိုင်းဝန်ဒင်နဲ့တော့ကျန်တို့လည်းပူးပေါင်းပါဝင်ခဲ့ကြပါတယ်။